ရုရှားကျူးကျော်မှုကိုတွန်းလှန်နေတာ32လတဲ့ရောက်လာပြီဖြစ်တဲ့ယူကရိန်းအတွက်ဆက်ပြီးတော့ခုခံနိုင်မှုလိုအပ်တာတွေကိုအမေရိကန်ကပေးမယ်လို့ KF ကိုရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကပြောပါတယ်ဝင်ကြီး Austin ကအမေရိကန်ဟာယူကရိန်းရှင်သန်ရည်တည်ရင်းနဲ့လုံခြုံရေးအတွက်တိုက်ပွဲဝင်ရမှလိုအပ်တာကိုပေးမယ်လို့ပြောပါတယ်ဒါဟာရုရှားပြန်လည်မှုကိုအနောက်မဟာမိတ်တွေတုံ့ပြန်မှာအဓိကဖြစ်ကြောင်းပြောပါတယ်ဥရောပရဲ့အနာဂတ်ဟာအန္တရာယ်ရှိနေတယ်လို့နေတို့ဖွဲ့အင်အားခိုင်မာမှုနဲ့အမေရိကန်နိုင်ငံလုံခြုံရေးမှာလည်းအန္တရာယ်ရှိနေတယ်လို့ပြောပါတယ်။အမေရိကန်ကယူကရိန်းလုံခြုံရေးဆိုင်အကူအညီဖြစ်တဲ့ဒေါ်လာ58ဘီလီယံကျော်ပေးတယ်လို့အနောက်မဟာမိတ်နိုင်ငံတရာဇင်လောက်ကလည်းလက်နက်အတွက်နောက်ထပ်ဒေါ်လာ51ဘီလီယံပေးခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ယူကရိန်းသမ္မတရဲ့အောင်လင်းအစီအစဉ်မှာပါဝင်တဲ့နေတို့ဖွဲ့ဝင်ဖြစ်ယူကရိန်းကိုလက်ခံဖို့နဲ့အနောက်နိုင်ငံတွေကပေးတဲ့တာဝန်ဖြစ်မီဇိုင်းထုံးစီတွေနဲ့ရုရှားပိုင်းနဲ့အတွင်းပိုင်းတိပြစ်ခတ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဘာမှမပြောပါဘူး။ရုရှားပိုင်းနဲ့အတွင်းပိုင်းကိုပြစ်မှတ်တာပြစ်ခတ်မှုဟာအမေရိကန်နဲ့ရုရှားကြားဒိုင်ပရိပက္ခဖြစ်ပွားမယ်အန္တရာယ်ရှိလာမှာကိုအမေရိကန်ဘက်ကစိုးရိမ်နေတာဖြစ်ပါတယ်။